တနင်္ဂနွေနေ့ကကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲမှာမမျှတမှုတွေမဲမတမမှုတွေရှိကြောင်းဆွဆွဲချက်တွေထွက်ပေါ်နေချိန်မှာပဲရှမ်းပြည်နယ်အရှေ့ပိုင်းကမြို့နယ်တချို့မှာလည်းမမှန်မကန်လုပ်ရက်တွေရှိခဲ့ကြောင်းဒေသခံနိုင်ငံရေးပါတီတွေကပြောဆိုနေတဲ့အကြောင်းတင်ပြပါမယ်ကျွန်တော်မိုးစောပါမိုင်းတုံမိုင်းဆက်တဲ့မိုင်းဖြတ်မြို့နယ်တွေဟာပြည်သူစစ်နဲ့ UWSA ခေါ် WhatsApp ဖွဲ့ကထိန်းချုပ်ထားပြီးမဲဆန္ဒရှင်ပြည်သူတွေအပေါ်ဖိအားပေးမဲထည့်ခိုင်းတာရှိနေကြောင်းရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်တဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေနဲ့ဒေသခံတွေကပြောဆိုနေတာပါဒီလ၈ရက်နေ့မှာကျင်းပတဲ့မိုင်းဖြတ်မြို့နယ်အတွင်းကအခြေအနေကိုမိုင်းဖြတ်မြို့နယ်ပြည်နယ်မဲဆန္ဒနယ်အမှတ်နှစ်ကပါဝင်ရှင်ပြိုင်ခဲ့တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကဦးကျဖေက VOA ကိုအခုလိုပြောပါတဲ့
တချို့မဲယူရတော့ကျွန်တော်လေ့လာကြည့်တာတိတိတတ်ကုမရှိဘူးဒီအရမမကာကနဲ့ဆောင်ရွက်နေတာသိရှိရပါတယ်တချို့မဲယူကြတော့မဲယူမှုကိုယ်တိုင်အနေနဲ့မဲဆန္ဒရှင်ကိုဒီမှာထုဒီမှာထည့်ဆိုမှလုတ်ပြနေတာကျွန်တော်ကိုယ်တိုင်မိဖက်ရတယ်အဲ့ဒီကြည့်ကြလဲဒီတချို့မဲယူကြတော့ကိုလူဝဲသဒ္ဒမဲသဒ္ဒပြုတ်ကမဟုတ်ပဲနဲ့သူကသဒ္ဒပြုတ်ကကိုအများကြီးပူလာနဲ့ထဲမှာကိုလက်ထားပြီးမှသူကသဒ္ဒပြုတ်ရှိတယ်အဲ့လိုမျိုးပေါ့။အဲ့ဒီအဝီပေါက်လာမှဘာထည့်တယ်ဆိုလဲမြည်တယ်ဟိုမှာကြခရုပ်ပဲထုနေတာလဲမြည်နေရလေ
။မိုင်းဆက်ဒေတာကန်တယောက်ကလည်းရွေးကောက်ပွဲကာလကိုယ်တိုင်မြင်တွေ့ခဲ့ရတဲ့အတွေ့အကြုံကိုအခုလိုပြောပါတဲ့
။ကျမတို့ဒေတာမှာကပြည်သူစစ်တွေရှိတယ်အဲ့ဒီသူစစ်တွေကသူတို့ကိုယ်တိုင်ဟိုကားနဲ့ကြိုပုတ်လုပ်တယ်ဒီသူတို့ဒီစက်ခင်ရုပ်ပဲမဲထည့်ရမယ်ပေါ့နော်မထည့်လို့ရှိရင်ဘယ်လိုဖြစ်မယ်ပါညာနဲ့ပေါ့အဲ့လိုမျိုးချင်းချောင်းထားတာတွေရှိတယ်ပြောတော့တခုကဒီစစ်တပ်ကလူကြီးတွေပေါ့အရွက်ဝိနဲ့နေရတရုံလေး၅ရောက်အဲ့လိုမျိုးထိုင်နေဆိုင်ပြီးတော့ဒီအပြီမှာလည်းဒီသူစစ်ကောင်းဆောင်ကိုယ်တိုင်မတည့်ရပြီးတော့ကြည့်နေတယ်အဲ့ဒါကြောင့်မလို့ဒီဒီသူတွေကသူတို့လွတ်လွတ်လပ်လပ်နဲ့နင်းကျေကွေးမရှိတာပေါ့နော်ရှောက်ရွတ်တာပေါ့ဟုတ
်မိုင်းဆက်မြို့နယ်ပြည်သူ့လွတ်တော်အတွက်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့လားဟုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီရဲ့ဥက္ကဋ္ဌဒေါ်အေးတီတာမြင့်ကတော့ WhatsApp ဖွဲ့ထိန်းချုပ်ရာဒေတာအတွင်းကမဲပေးမှုအခြေအနေကိုအခုလိုပြောပါတယ်
အော်ကျမကိုယ်တိုင်လည်းအဲ့မဲပေးရနေရာကြီးတွက်ကြည့်တယ်ပေါ့နော်တွက်ကြည့်တဲ့အခါကျတော့ဝါထိန်းချုပ်တဲ့နေမျိုးတွေမှာကျမရှိလိုက်တော့စင်ရင်တွေထဲမှာကစင်ရင်နဲ့မကိုက်ဘူးပေါ့နော်မကိုက်ဘူးဆိုတာစင်ရင်တွေကစအားများနေပြီးတော့ထဲတဲ့သူတွေကြတော့စင်ရင်ပြည့်အောင်ပေါ့နော်အသက်မပြည့်တဲ့သူတွေကိုထဲတယ်ဒီအသက်10နှစ်တော်အရွယ်တွေကအသက်80အရွယ်ဒီတုံကင်ပြားနဲ့သူတွေရဲ့မဲဆင်းတွေမှာအဲ့လိုဖြစ်နေရဆိုတော့မကိုက်နေတာလည်းအများကြီးတွေ့ရတယ်ပေါ့နော
်အခြားမတမာမှုတွေကတော့အသက်60မကျော်သူတွေကျန်းမာရေးနဲ့အခြားခိုင်လုံတဲ့အကြောင်းပြချက်မပါပဲကြိုတင်မဲပေးတာမဲနှစ်ကြိမ်ပေးတာစတာတွေရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်ဒေတာအတွင်မဲရရှိမှုဒုတိယအများဆုံးဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့လောလောဆယ်မှာမဲမတမာမှုရှိတဲ့သတင်းတွေကိုကြားသိထားရကြောင်းနဲ့ဒါတွေကိုအချက်လက်ကောက်ယူနေကြောင်းရှမ်းပြည်နယ်အရှေ့ပိုင်းရဲ့ NLD ပါတီဥက္ကဋ္ဌနဲ့တာချီလိတ်မဲဆန္ဒနယ်အမှတ်1ကရွေးကောက်ခံပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဆန်တွီကအခုလိုပြောပါတဲ့
ကျွန်တော်အခုကစုံစမ်းနေတဲ့ဝေးရပြည်အားပေးတာမင်းတို့ကဟိုဟာချစ်တဲ့ထဲမှာချင်းနေမထည့်ရင်ဒီမှာနေလို့မရဘူးဘာဘူးအဲ့ဒါလောက်ခဲစားတော့လို့လည်းမရဘူးပေါ့အဲ့လိုကြားတာပေါ့အဲ့ဒါတော့စုံစားတော့ပဲဗျာသက်ဆိုင်ရာတော့တင်ပြမှာပေါ့ဗျာနော်ကျွန်တော်ကတရားပြတာပဲရွေးကောက်ပွဲဖြစ်ချင်တယ်လေဗျာနောက်တစ်ခါရွေးကောက်ပွဲလုပ်ရင်လည်းတရားမျှတမှုရှိအောင်ပေါ့ဗျာကျွန်တော်ကအဲ့လိုမျိုးရည်ရွယ်ချက်နဲ့ကျွန်တော်လုပ်ချင်တာပါ
မိုင်းတုံမိုင်းဆက်နဲ့မိုင်းဖြတ်မြို့နယ်အတွင်းမှာပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်နယ်ပြည်သူနဲ့အမျိုးသားလွှတ်တော်နေရာ၉နေရာနဲ့ဝါအမျိုးသားပါတီကပြည်နယ်လွှတ်တော်နေရာ၁နေရာအနိုင်ရရှိထားတာပါရွေးကောက်ပွဲမတိုင်ခင်ကာလကတော့ဒီမြို့နယ်တွေမှာပြည်သူစစ်နဲ့ WhatsApp ဖွဲ့ကလွှမ်းမိုးထားပြီးမဲဆွဲစည်းရုံးရာမှာလွတ်လပ်ခွင့်မရှိကြောင်းနိုင်ငံရေးပါတီတွေကပြောဆိုခဲ့ကြတယ်လို့ WhatsApp ဖွဲ့ထိန်းချုပ်ရာဒေတာအတွင်းဝင်ရောက်ခွင့်မရှိတာကြောင့်ဒီလ၃ရက်နေ့ကမိုင်းဆက်မြို့နယ်အတွင်းကကျေးရွာအုပ်စု၄အုပ်စုကမဲယုံ၁၂ယုံကိုပယ်ဖျက်ဖို့အတွက် NLD, SNLD, SNDP ခေါ်ကြားပြူပါတီနဲ့လာဟုပါတီတို့ကရွေးကောက်ပွဲကော်မရှင်ကိုတင်ပြခဲ့ပါတယ် UWSA WhatsApp ဖွဲ့တောင်ပိုင်း101စစ်ဒေသကတော့ COVID-19 ကြောင့်အသွားအလာထိန်းချုပ်တာဖြစ်ကြောင်းနဲ့ဒေသခံတွေအနေနဲ့လွတ်လပ်စွာမဲပေးခွင့်ရှိကြောင်းဖိအားပေးတာမရှိကြောင်းတုံ့ပြန်ခဲ့ပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်